မင်္ဂလာရှိသောနေလေးဖြစ်ပါစေမြို့လင်းဇာလူငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါတယ်ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တေခါရောရဆရာဆိုင်မြို့မြင့်ရေးတာထားတဲ့စံနှုန်းအလွဲနဲ့အသက်မရှင်ပါနဲ့ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်ကိုလိုရာဆွဲတွေ့တက်တဲ့အချင်းတွေကြောင့်ဒီနေ့တခြားလမ်းလွဲလာတဲ့သူတွေများလာပါတယ်ကိုတက်တာကိုပိုကောင်းအောင်ပြုပြင်ဖို့အတွက်နှုတ်ကပ ရှာကိုနှစ်သက်နေတည်း၍စက်မှန်နဲ့လွမြောက်ခြင်းရဖို့ဝေးနေပါအောင်တော့မယ်။အရက်တောက်တိုင်းလူဆိုးမဟုတ်သလိုဖျားချောင်းသွားတိုင်းလည်းလူကောင်းမဟုတ်ဘူး။နောင်တဆိုတာပလင်းကင်ပြီးလမ်းလွဲနေတဲ့သူတွေအတွက်ပဲမဟုတ်ဘူး။ကျန်းစာအုပ်ကင်ပြီးလမ်းလွဲနေတဲ့သူတွေအတွက်လည်းလိုအပ်ပါတယ်။တနေ့တနေ့အဲ့ဒီလိုစာသားတွေအဲ့ဒီလိုဆောင်ပုဒ်တွေကိုနေ့တိုင်း Facebook ပေါ်မှာမမြင်ချင်းအဆုံးတွေ့နေရတယ်။အဲ့ဒီဆောင်ပုဒ်တွေကိုလူငယ်တွေနှစ်သက်လာတယ်။ရစ်ထုတ်ကြီးတွေသဘောကျတယ်။အဲ့ဒီတော့မိဘတွေဆရာသမားတွေကဘာဆက်လုပ်ရမလဲ။ဆက်တော့ကွာဆိုပြီးလွတ်ထားရမလား။အားပေးရမလားမတိကြွကြွနေရမလားမှန်ပါတယ်အရက်တောက်တိုင်းလူဆိုးမဟုတ်တလို့လူဆိုးတိုင်းလည်းအရက်မတောက်ပါဘူးမှန်ပါတယ်ဖျားချောင်းသွားတိုင်းလူကောင်းမဟုတ်တလို့လူကောင်းတိုင်းလည်းဖျားချောင်းမသွားကြပြန်ဘူးဒါပေမဲ့သတိပြုစရာကောင်းတဲ့အချက်ကအရက်တောက်တဲ့သူတိုင်းတနေ့မဟုတ်တနေ့ဒါမှမဟုတ်နေ့တိုင်းဆိုးရွားတဲ့အချိန်နေ့ဆိုးရွားတဲ့ဘဝကိုကြုံရမယ်ရင်ဆိုင်ရမယ်အခုမဆိုးသေးပေမဲ့နောက်ဆိုးလာလိမ့်မယ်။ဖျားချောင်းသွားတိုင်းလူကောင်းမဟုတ်ပေမဲ့ဖျားချောင်းသွားရင်နှုတ်ကပတ်တော်ကိုကြားရင်ဖျားချစ်ခြင်းမေတ္တာကိုခံစားရင်ပြောင်းလဲသွားတဲ့သူတွေနောင်တရသွားတဲ့သူတွေကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်သွားတဲ့သူတွေအများကြီးပါပဲ။ဘာကြောင့်ဒီလိုအတ္တဓာတ်တွေကိုမမြင်မိပါလဲ။အရက်တောက်တာအပြစ်လားဆိုတာထက်အရက်တောက်ပြီးသွားရင်အပြစ်တွေလုံးမိဖို့လွယ်လာတယ်။ဘာကြောင့်လဲဆိုတော့စင်ကျင်ဉဏ်တွေအတိတရားတွေထိမ့်ချုပ်နိုင်ဖို့ခက်ခဲလာတဲ့အတွက်ကြောင့်ဖြစ်တယ်။လူတိုင်းနောင်တရဖို့လိုအပ်ပါတယ်။အရက်တောက်မှမဟုတ်ပါဘူး၊စိတ်လိတ်တောက်မှမဟုတ်ပါဘူး။လမ်းလွဲတဲ့သူတိုင်းနောင်တရတဲ့မှာတယ်။ဘုရားသခင်ကတင့်လက်ထဲမှာဘာကင်ထားတယ်လဲဆိုတာထက်တင့်နှလုံးသားထဲမှာဘာရီကြံ့စီနေတယ်လဲဆိုတာကိုကြည့်ပါတယ်။သူတော်နောင်တမရသေးဘူး၊ငါကဘာလို့နောင်တရရမှာလဲ။သူတော်မပြောင်းလဲဘူးငါကဘာလို့ပြောင်းလဲရမှာလဲငါတို့ကအရက်ပဲတောက်တာဘသူကိုမှဒုက္ခမပေးဘူးဘသူကိုမှမလိန်ညာဘူးကျန်းစာအုပ်ကင်ပြီးဖះချောင်းသွားပြီးသူများကိုလိန်ညာနေတာဒုက္ခပေးနေတာတွေအများကြီးဆိုပြီးပြောကြပါတယ်တကယ်တော့ဖះချောင်းဆိုတာအပြစ်သားတွေစုဝေးဖို့အကောင်းဆုံးနေရာပါအပြစ်သားတွေအရက်ဆိုင်မှာသွားစုဝေးရင်အရက်ပိုတောက်မိတယ်ဒူးစရိုက်ပိုပြူမိတယ်အပြစ်ထဲကိုနှစ်တက်နှစ်သွားတယ်။အပြစ်သားတွေဖះချောင်းကိုလာတဲ့အခါနှုတ်ကပတ်တော်ကအပြစ်တွေကိုစေကျော်ပေးတယ်။ပြုပြင်ပေးတယ်။ဘာနဲ့တူတယ်လဲဆိုတော့စေယုံနဲ့တူတယ်။စေယုံဆိုတာမကျမ်းမာတဲ့သူတွေသွားတာပါ။ကျမ်းမာခြင်းကိုလိုချင်တဲ့သူတွေကျမ်းမာရေးကောင်းအောင်ခရီးဆိုင်မဲ့သူတွေသွားကြတာပါ။စေယုံမသွားတဲ့လူအများစုကကိုယ်ကျမ်းမာရေးကိုခရီးမဆိုင်တဲ့သူတွေပါ။ကိုကိုကိုဘာဖြစ်လို့ဖြစ်နေမှန်းတော့မသိတဲ့သူတွေပါဆိုးဆိုးရွားရွားဖြစ်လာတော့မှသွားတော့နောက်ကြပြီပေါ့အနဲ့ထွင်ရမယ့်ဓာရကပစိန်နဲ့ထွင်ရတဲ့အဆင်ရောက်သွားပြီပေါ့ဒီတော့ဆိုးဆိုးကုသတာပိုကောင်းပါတယ်ဆိုးဆိုးစစ်စေးတာပိုကောင်းပါတယ်ဒီလိုပါပဲနောင်တဆိုတာကိုရရင်ကိုအတွက်ပါပဲဆိုးဆိုးရရင်ဆိုးဆိုးပိုကောင်းလေနောင်တရတာစောသွားလို့ဘဝပြတ်သွားတဲ့သူဒုက္ခရောက်သွားတဲ့သူဆိုတာမကြားဘူးပါဘူးတကယ်တော့လူတွေတနေ့တခြားတလွဲဆန်နှုံတတ်မှတ်မှုတွေကိုအဟုတ်ထင်နေကြတယ်တလွဲဆန်နှုံတွေကိုကင်ပြီးဘဝကိုတတ်မှတ်လာနေကြတယ်တလွဲဆန်နှုံတွေကိုမှီညမ်းပြီးနှုတ်ကပတ်တော်ကိုဆန့်ကျင်လာကြတယ်ရလက်တွေကတော့ကြောက်စရာကောင်းပါလိမ့်မယ်ဖျားသခင်အလိုတော်ကိုမြင်လျက်ဝန်ခံနိုင်ကြပါစေနာစင်ခွာอยู่จาตุอยากสีไดนูปอพยาธิคินคองจีไปบาสิ
จันโนกูซายาจาสาจันโนด้วยโคโลย
Sing.